မနီပူရာပြည်နယ်အင်ဖာမြို့ကနိုင်ငံသားသားထိန်သိမ်းရေးစင်တာထဲမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား150ကျော်တဲ့က89ယောက်ကိုဒီကနေ့မတ်လ17ရက်နေ့မှာနေရက်ကိုအပြီးလွှဲပြောင်းပေးဖို့ပြည်နယ်အစိုးရကပြင်ဆင်ထားပြီးမယ်ဝေဖန်ကန့်ကွက်မှုတွေကြောင့်ဒီစီဇန်ကိုရနားလိုက်ရပုံရကြောင်းအိန္ဒိယအခြေစိုက်မြန်မာအရက်ဘတ်အဖွဲ့အစည်းတချို့နဲ့မိသားစုဝင်တွေကပြောပါတယ်ပြန်ပို့ဖို့အစီအစဉ်အထမမြောက်တဲ့ကိစ္စနဲ့ပတ်သက်လို့အိန္ဒိယအာဏာပိုင်တွေကတစုံတရာပြောဆိုထားတာတော့မတွေ့ရသေးပါဘူးအစီအစဉ်ရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးအသေးစိတ်ကိုစုံစမ်းနေကြောင်း Indian for Myanmar အဖွဲ့ကစလိုင်းဒိုခါကအခုလိုပြောပါတယ
်ဒီလိုပြန်ပို့တဲ့ကိစ္စပေါ်မှာဆိုရင်မူရှိချောင်းဆိုတဲ့အတန်နဲ့ထွက်ပေါ်လာတဲ့ဟာရှိတယ်ဥပမာတဲ့ဒီ US နိုင်ငံဟာမျိုးကလည်းဒီဆိုရင်ချောင်းဟာမျိုးအတန်ထွက်လာတဲ့ဟာမျိုးရှိတယ်ဆိုတော့ဒီကိစ္စဒီပေါ်မှာသူတို့ကပြန်သုံးတတ်တဲ့သဘောလားတော့မဟုတ်တခြားအကြောင်းအရာရှိတာလားဆိုတော့ကျွန်တော်တို့ပြောတတ်ဘူးအခုလောလောဆယ်ကျွန်တော်တို့အကြားနေရတဲ့ကောလာဟာလာအကြောင်းအရာတစ်ခုကတော့ဆာကာဆာဖက်ကအထေလူကြီးအမိမရသေးလို့လားမခေါ်သေးတာဆိုတဲ့ပုံစံမျိုးတော့ဖြစ်နေတယ်ခင်ဗျာဟုတ်ဒါပေမဲ့ကျွန်တော်တို့ဘာမှအသိစိတ်ကတော့မသိနိုင်သေးတဲ့အနေထားပါခင်ဗျာ
မနီပူရာပြည်နယ်အာဏာပိုင်တွေဟာမြန်မာနိုင်ငံနဲ့ပြန်ပို့မဲ့80ကျော်တဲ့ကကလေးငယ်နဲ့အမျိုးသမီး38ယောက်ကိုမြန်မာနဲ့နေဆက်မိုရီမျိုးကစစ်ကန်တစ်ခုစီကိုမက်လ10ရက်နေ့ကလေးကပို့ဆောင်ထားကြောင်းမိသားစုဝင်တဦးက VOE ကိုပြောပါရယ်အမျိုးသားတွေကိုတော့ဒီနေ့တနင်္လာနေ့မနက်မှာအချင်းစခန်းကနေအင်ဖာမျိုး၄စိတ်ထိခေါ်ထုတ်ပြီးတော့မှစခန်းကိုပြန်ခေါ်သွားတယ်လို့သခိုင်းတိုင်းတမူးမျိုးမှာနေထိုင်တဲ့မိသားစုဝင်တဦးကပြောပါရယ်
ဟာကိုရဲ့ဒီနေ့ပုံပြောရတယ်လေသူကသူ့ယောက်ျားလေးကလည်းဒီလေငွေရောင်းမှအချုပ်ခဲပြန်ထည့်လိုက်တာဆိုတော့သူနားမလည်နိုင်ဘူးပေါ့သူတို့လည်းဒီဘက်ကဒီဘက်ကလည်းကူးလို့မရဘူးပေါ့မြန်မာပြည်ဘက်ကလည်းလေအဲ့ဒါကဒီမှာလို့အိမ်မောင်ငါရဲ့လမ်းကြီးဆက်တဲ့ကမှာဒီမြန်မာပြည်ဘက်ကလက်မခံလို့လို့လည်းပြောရရှင်လို့ကတော့ဒီလိုမြန်မာပြည်ဘက်ကလက်မခံလို့ရတဲ့ခဏဒီရက်ဆိုင်ထားရတဲ့ဈေးဝယ်လုပ်နေလို့သူကအဲ့လိုမျိုးဖြည့်တာလေတကယ်လို့တော့ပြောတာလေဒီနေရာကိုထောက်မှုလာတော့လေခုဒီမိုးလေးတဲမှာရောက်နေတဲ့၃ရက်ချီအောင်၆ရက်ကိုလည်းဒီမြန်မာပြည်ကလက်မခံတဲ့ခါမှာအရင်မူလထောင်ကမူလထောင်ကိုပဲပြန်ထားမယ်လို့လည်းအဲ့လိုသူတို့ဆိုရင်းနေရပေါ့အဲ့ထောင်လားဆိုတော့သူတို့မနေချင်တော့ဘူးအဲ့ဒါသူတို့တွင်ရဲခန့်ပေါ့နော်
စစ်ပွဲတွေနဲ့အရက်သားဖိနှိပ်မှုတွေကြောင့်အကျဉ်းသားတွေကိုနေရက်ပြန်ပို့မဲ့အစီအစဉ်ကိုအရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြောင်းပြောပါရယ်မိသားစုဝင်တွေကတော့သူတို့ဟာအိန္ဒိယမဏိပူရပြည်နယ်ထဲမှာရက်ကန်းသွားရက်နေသူတွေဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးကင်းရှင်းကြောင်းလည်းပြောပါရယ်ဒါကြောင့်မြန်မာနိုင်ငံကိုပြန်ခွင့်မရခဲ့ရင်မိုရီမျိုးမှာဖြစ်ဖြစ်မီဇိုရန်ပြည်နယ်မှာပဲဖြစ်ဖြစ်နေထိုင်ခွင့်ရဖို့မျှော်လင့်ကြောင်းလည်း VOE ကိုပြောပါရယ်အင်ဖာမျိုးကထိန်းသိမ်းရေးစင်တာမှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား150ကျော်ဟာပြီးခဲ့တဲ့2023အစောပိုင်းတုန်းကသခိုင်းတိုင်းတမူးခရိုင်ကနေထွက်ခွာသွားပြီးတော့မဏိပူရာပြည်နယ်ထဲမှာနေထိုင်ချိန်မှာဖမ်းဆီးခံခဲ့ရတာပါအဲ့ဒီအချိန်သခိုင်းတိုင်းထဲမှာစစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေစီရင်တင်းမာနေချိန်လည်းဖြစ်ပါတယ်သူတို့တွေကအများစုဟာနိုင်ငံသားအုပ်ဥပဒေနဲ့ထိန်းသိမ်းခံနေရတာဖြစ်ပြီးလူရဲစစ်နေပေမဲ့လည်းထိန်းသိမ်းရေးစခန်းမှာဆက်ပြီးတော့အဖမ်းဆီးခံထားရကြောင်းရက်ဖက်အဖွဲ့အစည်းတွေကပြောနေကြပါတယ်ရှင်